စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းချောင်းဒေသမှာလည်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားဧပြီလ6ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်မလာတဲ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေလည်းအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။မကွေးတိုင်းဂံကောဘက်မှာလည်းလုံခြုံမှုမရှိတဲ့အခြေအနေကြောင့်ဒေသခံတွေသီးနှံနေရိတ်သိမ်းဖို့အခက်အခဲတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းကဆက်ပြီးပြောပြပေးပါမယ်
။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်မုံရွာအရာကြီးကလေးဝကာလန်ဘီကတောင်တွင်းကြောင်ဒေသမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတိုက်ပွဲဖြစ်ပွားတဲ့အခြေအနေတွေကြောင့်ကျေးရွာသားတွေထွက်ပြေးနေကြရပြီးအစားအသောက်အနေထိုင်အခက်အခဲဖြစ်နေကြတယ်လို့ဒေသခံတဦးကပြောပါတယ်
။ဟောလူတို့ကတက်ဆွဲထားတော့ဒီပြည်တွေကလှမ်းပစ်တာလေတိုက်တယ်။မနေ့ကရင်းနဲ့အချိန်ပေါ်က9နာရီလောက်ဖုန်ကြီးရယ်ဝင်ဝရယ်လက်ပံတော်ရယ်စခေါင်းကြီးရယ်အဲ့ဒါအဲ့ဒီလူတွေကတော့တော်ရဲမှာပဲပြေးနေကြတယ်ဗျ။စားတော့ဖို့သာတဲ့စားဖို့သာတဲ့တော့ပြဿနာရှိတယ်။စားတော့ဖို့ကပြီးတော့ကြီးတယ်တဲ့ဆိုရင်လူအလွတ်ပဲယုံကြည်ရတာဖြစ်တဲ့အတွက်စားတော့ပြီးကတောင်းတော်ကြီးပြန်မသွားနိုင်တော့အဲ့ဒါစားဖို့သာတဲ့အဲ့ဒါအခက်ခဲဖြစ်တာ
မင်းကင်းမြို့နယ်ထဲမှာကြေးရွာပေါင်း35ရွာတဲမနည်းရှိတဲ့တောင်တွင်းကြောင်အရက်ဘက်ကစစ်ကောင်စီတပ်တွေစဝင်လာခဲ့တဲ့မလာတွေကရွာပေါင်းထက်ဝက်ကျော်ကဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရပါတယ်။မလာ18ရက်နေ့ကကျော်ရွာအပါဝင်တောင်တွင်းကြောင်ဒေသတွေမှာပါဝင်တဲ့ရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲနေပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။အဲ့ဒီဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတွေမရှိသေးပါဘူး။အခုလိုစကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာစစ်ရေးအခြေအနေဖြစ်ပွားနေတယ်လို့မကွေးတိုင်းကံကောမြို့နယ်ထဲမှာလည်းစစ်ကောင်စီကိုအားပေးထောက်ခံတဲ့ဖြူစော်ရီကျေးရွာတွေကတခြားရွာတွေကိုအနှောက်ယှက်ပေးနေတယ်လို့ဒေသခံတွေကပြောပါတယ်။စမ်းမြို့ကျေးရွာကဒေသခံတွေကိုသူတို့ကျေးရွာနဲ့နှစ်မိုင်ခွဲလောက်ဝေးတဲ့မြောက်ခရမ်းကျေးရွာကဖြူစော်ရီတွေကမကြာခဏလာရောက်ပစ်ခတ်နေလို့သီးနှံတွေရိတ်သိမ်းဖို့အခက်အခဲတွေ့နေကြောင်းကျေးရွာသားတဦးကပြောပါတယ်။
မြောက်ခရမ်းလေးဘက်ကထွက်ထွက်ပြီးကျွန်တော်တို့ရွာဖတ်တွေလာပြီးမှတနက်တွေပိုင်းနဲ့ပြည်လို့အဲ့လိုနေတယ်ဗျ။တယောက်ချားနှစ်ယောက်ချားအဲ့လိုမျိုးတွေလာပြီးမှတနက်နဲ့ပြည်နေကြဗျ။အာကျွန်တော်တို့ယူအဖောက်တွေကိုပြည်တာဗျာတောင်သူတွေပဲတွေပါညာတွေတိတ်ငယ်ချီတွေကိုပြည်တာဗျာနှစ်နှစ်တန်ကြာရင်တော့ပဲတိတ်ငယ်တွေပါညာတွေထားပြီးမှပြေးကြရတာဗျာဘာလို့လဲဆိုတော့အဲ့လိုလောက်ကလည်းဆိုတော့သူကတူတူရတော့တယ်အခုကျွန်တော်တို့ဘက်ကတောင်သူတွေပါညာတွေတိတ်ငယ်ပြည်တာရသမလို့လို့တလူတွေလာပြည်တယ်လို့ထောင်တာဗျာ
စမ်းမြို့ကြီးဝါဟာနေအိန္ဒိယကျော်ရှိတဲ့ကြီးဝါလေးတစ်ရွာဖြစ်ပြီး2021ဒီဇင်ဘာလ21ရက်နေ့အခုနှစ်ဇန်နဝါရီလ18ရက်နေ့တို့မှာစစ်တပ်နဲ့ဖြူစော်ရီးတွေကလာရောက်မိရှို့ဖျက်ဆီးခဲ့တဲ့အတွက်ရွာလုံးကျွတ်မိလောင်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီရွာနဲ့ပတ်ဝန်းကျင်ကြီးဝါတဝိုက်မှာတိုက်ပွဲတွေဖြစ်ပွားတာမရှိဘဲလာရောက်မိရှို့သွားတာလို့ဒေသခံတွေကပြောပါတယ်။ဒေသခံတွေဟာနေအိမ်တွေမီးလောင်ဆုံးရှုံးတဲ့အတွက်ဒေါ်တောင်တွေထဲမှာနေထိုင်ကြရပြီးပြီးခဲ့တဲ့ရာသီကစိုက်ပျိုးခဲ့တဲ့လက်ကျန်သီးနှံတွေကိုအခြေအနေပေးရင်ပေးတယ်လို့လာရောက်ရိတ်သိမ်းနေကြရပါတယ်ခင်ဗျာ။